ဩစတြေးလျနိုင်ငံဗီယက်နာမြို့မှာလူ3ထပ်မင်းနဲ့တိုက်ဆုံပြီးတော့15ယောက်ထပ်မင်းနဲ့တန်ရာရစေခဲ့တဲ့တိုက်ခိုက်မှုကြိုလွန်ခဲ့သူဟာအစ္စလာမစ်အကြမ်းဖက်အုပ်စုကိုထောက်ခံသူဖြစ်တယ်လို့ဩစတြေးလျတာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါရယ်။တိုက်ခိုက်မှုကြိုလွန်ခဲ့သူဟာတိုက်ခိုက်ရေးတုံးရိုင်ဖယ်သနတ်တလက်ကင်ထားပြီးတော့ဖောက်ခွဲရေးပစ္စည်းအတုတွေကိုမှဝတ်ဆင်ထားခဲ့တယ်လို့ပြည်ထရေးဝန်ကြီးကောင်းနီဟမ်မာကအင်္ဂါနေ့မှာပြောပါရယ်။ရှဲရူရဲ့ပြစ်ခတ်မှုကြောင့်အဲ့ဒီလူသေးဆုံးသွားသလိုဒီတက်ခတ်မှုမှာပူပေါင်းပါဝင်သူရှိသလားဆိုတာစုံစမ်းစစ်ဆေးနေတယ်လို့လည်းဝန်ကြီးနေဟမကပြောပါတယ်။အများပြည်သူနဲ့ဆိုင်တဲ့နေရာတွေနဲ့အများပြည်သူတို့တည်ယူပို့ဆောင်ရေးတွေကိုရှောင်ရှားကြဖို့လဲအာဏာပိုင်တွေကအများပြည်သူကိုတိုက်တွန်းထားတာပါ။ဗီယက်နာကအကြောင်းသူအကြောင်းစာတွေကိုလည်းအင်္ဂါနေ့မှာကြောင်းပြတ်ခွင့်ပြုထားပါတယ်။ဩစတြေးလျနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုတိုးလာတဲ့အတွက်ရောဂါထိန်းချုပ်ရေးချမှတ်ထားတဲ့ကန့်သတ်ချက်တချို့အသက်မဝင်ခင်နိုင်ပိုင်းအလိုတနင်္လာနေ့နောက်ပိုင်းကဗီယက်နာမြို့နေရာ6ခုမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။တိုက်ဆုံသူတွေထဲမှာအမျိုးသား2ဦးအမျိုးသမီး2ဦးပါဝင်ပြီးတော့ဒဏ်ရာရသူတွေထဲမှာတော့ရဲအရာရှိ2ဦးပါဝင်ပါတယ်။